နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ဖိတ်ကြားမှုနဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေနဲ့တိုင်းရင်းသားရဲရဝန်ကြီးတွေဟာနိုင်ငံတော်သမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီနေ့တွေ့ဆုံဆွေးနွေးပွဲကိုဒုတိယသမ္မတနှစ်ဦးတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြည်အောင်စုလွှတ်တော်နာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်းအိုက်ပေါင်းအမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်ဆွေပြည်နယ်နဲ့တိုင်းဒေသကြီးတွေကတိုင်းရင်းသားရဲရဝင်ကြီးတွေအပါအဝင်စုစုပေါင်း48ဦးတက်ရောက်ခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲအပြီးမှာနိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝင်ကြီးဦးရထွတ်ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးဒီနေ့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ချက်ကိုလည်းပြန်ကြားရေးဝန်ကြီးဦးရထွတ်ကအခုလိုဖတ်ကြားခဲ့ပါတယ်
။ကာဂျီဒီမိုကရေစီအတွင်းကူးကြောင်းရေးနဲ့ပြည်ပြင်းကြောင်းရေးများဆက်လက်ဖြစ်ပေါ်စေရေးကိစ္စကာဂွေဒေညာရေးဖြစ်စဉ်ကိုအခြေခံပြီးအမျိုးသားပြန်လည်စီလုပ်မှုမျိုးရေးဆိုင်ရာနိုင်ငံရေးစီလုပ်ကိုများစတင်ပြပနိုင်ရေးကိစ္စကောင်းနေလွတ်လပ်၍တရားမျှတသော2015ခုနှစ်သူသူရေးကောက်ခွေများအောင်မြင်စွာကျင်းပပြုလုပ်နိုင်ရေးညင်သာသောအတွင်းကူးကြောင်းမှုနိုင်ငံရေးလုပ်ငန်းစဉ်များပေါ်ပေါက်ရေးနှင့်ရှမ်းရှိနေသည့်ဂျာကာကနိုင်ငံရေးတည်ငြိမ်မှုရှိရေးကိစ္စလို့ပါဝင်နိုင်ငံရေးကိစ္စရပ်များကိုပြည်တော်ဒီဒီမှယင်းဤပွန်လင်းစွာအပြန်အလှန်စူးစွေးအဖြေရှာခဲ့ကြပါသည
်။ဒါအပြင်လာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်မယ်ပြည်အောင်စုနေ့မှာတနိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်မှုအတွက်နိုင်ငံတော်သမ္မတကဆန္ဒရှိနေတာကိုလည်းစွန့်နေခဲ့ကြကြောင်းဦးရထွတ်ကပြောပါတယ
်။သမ္မတကြီးရဲ့ဖေဖော်ဝါရီလ12ရက်နေ့မှာဖြစ်နိုင်ဖို့ဖြစ်နေတယ်ဆိုတော့ချက်ကိုအားလုံးကသူလက်သူကိုကြားတယ်ဝိုင်းပြီးတော့လေးတွေ့နေပါတယ်။ဒါကအဲ့ဒီသူဖြစ်နိုင်ဖို့အတွက်ဘာတွေလုပ်သင့်လဲဆိုတော့လေသူတို့တွေ့နေပါတယ်။နံပါတ်လိုက်ပါတဲ့ယူဆတွေဒီလိုလက်မှတ်ထိုးတဲ့အခါမှာအားလုံးပါတဲ့ဒီစောင့်မှာအားလုံးပါပဲနဲ့သဘောတူနိုင်တဲ့လူတွေလက်မှတ်ကိုနိုင်ငံဆိုးလို့ပဲစတဲ့တဲ့ဒီပြောတဲ့ကောက်ဖွင့်ထားတာဆိုတော့သူတို့လုပ်တာဆိုတော့သူတွေကိုယူဆမှုမျိုးကိုသူတို့ဥပဒေနဲ့သူတွေကြတာ။အမှတော်ကောက်စုကလည်းဒီငင်းကြိုင်းတဲ့ပတ်သက်လို့အဖြစ်ပြောင်းလို့ဆိုတော့လေပြောပါတော့
ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းကဒီနေ့ဆွေးနွေးပွဲဟာထိရောက်မှုမရှိကြောင်းပြောပါတယ
်။သူတို့ဘူပေါင်းကြားရတာပဲဟာလက်ရှိနိုင်ငံရေးရဲ့ဈေးကြေးရေးရဲ့တပည့်တော်ရွေးကွဲပေါ့အဲ့ဒါပဲဆွေးနွေးတာပဲပေါ့။သူတို့ကလည်းဒါမင်းကြီးရည်ရွယ်မှုရှိနေတယ်ဒါပေမဲ့မေးယူရတယ်သူလောက်အောင်ပဲဆွေးတော်တော့ရှိတယ်။သူ့ဝန်ကြီးတိုင်းတဲ့ဝန်ကြီးကိုပါလာတော့ဒီပါလာတဲ့သမတ်ကိုဒီအားလုံးကိုဆွေးနွေးခိုင်းတဲ့ခါကျတော့ဖတ်နေတာပေါ့။ကျွန်တော်လည်းတိတ်တော့ထိရောက်မှုမရှိဘူးထင်တာပဲဒီချိန်မှာမလို့သေးဘူးလေဗျာဒါပေမဲ့သူခေါ်ရလဲသွားရတာပေါ့ဗျာဘာမှတိတ်ပြုမှမဖြစ်ဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကဒီနေ့ဆွေးနွေးပွဲမှာကိုယ်စားလှယ်ရွေးချယ်တဲ့ပုံစံဟာမရှင်းလင်းသလို6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးပုံစံမျိုးလည်းမဟုတ်ကြောင်းပြောပါတယ
်6ပွင့်ဆိုင်ကိုတော့ဖြစ်အောင်လုပ်ရမယ်လို့ဒီလိုပဲအန်တီတို့ယုံကြည်တယ်ဒါနဲ့6ပွင့်ဆိုင်ကိုအစားထိုးလို့မရအောင်အခုဆွေးနွေးတဲ့ဟာတွေက6ပွင့်ဆိုင်ပုံစံမှမဟုတ်ပဲအစိုးရအဖွဲ့နဲ့နိုင်ငံရေးပါတီတွေနဲ့ဆွေးနွေးရလားဟိုအန်တီရောအမြင်မှာတော့ဘယ်လိုမူအရာဒီပုံကိုယ်တွေဖိတ်လဲဆိုတာအန်တီရောမရှင်းဘူးအန်တီတင်ပြချက်ထဲမှာရှင်းရှင်းလင်းလင်းပါတယ်ဒါက6ပွင့်ဆိုင်ကိုဖြောင်ဖို့အတွက်တော့မဖြစ်သင့်ဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနိုင်ငံတော်သမ္မတကာကွယ်ဦးစီးချုပ်ပြည်အောင်စုလွှတ်တော်နာယကတို့ပါတဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုတောင်းဆိုထားပြီးပြီးခဲ့တဲ့နိုဝင်ဘာလကကျင်းပခဲ့တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးက6ပွင့်ဆိုင်တွဲဆုံဆွေးနွေးဖို့တောင်းဆိုထားပါတယ်။ပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလ31ရက်နေ့ကလည်းနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့ဒေါ်အောင်ဆန်းစုကြည်တို့အပါအဝင်နိုင်ငံခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေဟာနိုင်ငံတော်သမ္မတအိမ်တော်မှာပထမဆုံးအကြိမ်တွဲဆုံဆွေးနွေးခဲ့ကြပါတယ်။ဒီခေါင်းဆောင်တွေနဲ့နောက်ထပ်တွဲဆုံဆွေးနွေးသွားဖို့ရှိကြောင်းလည်းပြည်အောင်စုဝန်ကြီးဦးရထွတ်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ။